ကယားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားဒီကနေ့မေလ28ရက်နေ့မှာလည်းပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်မှုတွေအတွင်းမှာအရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ပွဲကြောင့်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေလည်းအခက်အခဲတွေနဲ့ကြုံနေရပါတယ်။ကယားဘက်ကအခြေအနေ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
မေလ23ရက်နေ့တည်းကစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့မေလ28ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမနေ့ပိုင်းကပစ်ခတ်တွေရှိတယ်နဲ့ပတ်သက်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒီမော့ဆိုတော့မနေ့စောကြီးကဒီမော့ပြလိုက်နားလိုက်ကြည့်လိုက်နားလိုက်နဲ့စက်ပနိုင်လောက်ကြာတော့တယ်။တိုင်ရောသူချက်ထားတယ်လောက်မှာဒီမော့ဆိုမှာပြန်လာပြခတ်မှုရောရှိတယ်အကြဆုံးတော့တည့်ရတယ်
။မနေ့ပိုင်းတည်းကစားလို့နေ့လယ်စနေလောက်ထိဖြစ်တဲ့တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုရှိမရှိလောလောဆယ်တော့မသိရသေးပါဘူး။ကြာရာပရိညာကစစ်ကောင်စီတပ်နဲ့ဗီဒုကာဝေးတပ်ဖွဲ့တို့ကြားအပြန်အလှန်ပြင်းပြင်းထန်ထန်တိုက်ခဲ့ကြပါဗျ။အဲ့ဒီတိုက်ပွဲတွေတွင်အမျိုးသားတူလက်နက်ကြီးထိမှန်သိမ်းဆုံးသွားတယ်လို့မြို့ခံတူကပြောပါဗျ။
စစ်တပ်ကလက်နက်ကြီးကိုရန်တမ်းပစ်ပြီးလာရခွင့်မှာပြည်ထိမှန်ပြီးကြဆုံးသွားပြီလို့သူကပြောတယ်။ထိမှန်ပြီးတော့
ဒီမော့ဆိုမြို့အနောက်ဘက်ကမြို့ဝင်ဒေါ်တဝီဂိတ်ကိုကရင်ပြည်သူ့ကာကွယ်ရေးအဖွဲ့ KPDF ဖွဲ့တွေမေလ23ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့ပြီးကြတဲ့ကဒီမော့ဆိုမှာသူတို့အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်။အခုလက်ရှိမြို့ထဲမှာစစ်တပ်ကအင်အားဖြည့်သတ်ဆွဲထားပြီးမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကလည်းတိုက်ခိုက်နေပါတယ်။ဒီနေ့ပြည်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူး။ဒီမော့ဆိုမြို့ပြင်လွိုင်ကော်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အုတ်ရင်ဆုံးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်အခုဆိုရင် 9,000 လောက်ရှိနေပါတယ်။ဒီစစ်ရှောင်တွေအတွက်လိုအပ်ချက်ကတော့စစ်ရှောင်ရေးအကူအညီပေးဆောင်နေသူတူကအခုလိုပြောပါတယ်
။ဒီရက်ထဲမှာသုံးပါနဲ့အခု 9,000 လောက်တက်နေတယ်။အခုမွေးကြလာတော့လေသူမုတ်ကြရလို့အဖတ်ချက်တော့ကလပ်တွေချက်စင်းလို့ဆက်စရတော့အဲ့ဒီကိစ္စတော့ဒီစီလို့အဲ့စစ်မှုလမ်းတော့ပဲလေးရက်ဆောင်ပါ
လက်ရှိကရားပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချထားပြီးလမ်းကြောင်းပိတ်ဆို့စစ်ဆေးမှုတွေများနေတာကြောင့်စစ်ပြေဒုက္ခတွေတွေအတွက်အကူအညီပေးဆောင်ဖို့အခက်အခဲရှိနေတယ်လို့အကူအညီပေးဖွဲ့ဝင်ခူးရယ်ကပြောပါတယ
်လူဆုံးမှုတိတ်မရှိဘူးနေနေအန္တရာယ်များတယ်တော်မတော်လဲတော်တော်လေးကြည်ကြီးမတော်နေတက်ခဲတော့တော်တော်လေးတိတိထားရတယ်ဥဒီမက်ကြည့်ကြမယ်လူများပြည်နေရမှာပြည်နယ်လက်ပြည်တယ်ပဲဖြတ်ကြောင်လက်ပြည်နေတယ်ပဲတူတူခဲ့စ
ကရားပြည်နယ်ထဲကအိုးအိမ်ပြည့်ထွက်ပြေးနေကြသူတွေအတွက်မြန်မာနိုင်ငံကြက်ချင်ဒီအသင်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးဖို့တယ်လို့ထုတ်ပြန်ထားပေမဲ့လည်းဒုက္ခတွေတွေကမရသေးဘူးလို့ပြောပါတယ်။လက်ရှိကရားပြည်နယ်ထဲမှာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ထားတာကြောင့်စစ်ဘေးဒုက္ခတွေတွေအကူအညီရရှိဖို့ခက်ခဲနေတယ်လို့စစ်ရှောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျ။